ဒီကနေ့ကြာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်မြောက်မွေးနေ့မှာဒေါအောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းစေဖို့သူဦးဆောင်ပြီးဖော်ဆောင်မဲ့ငြိမ်းချမ်းရေးပင်လုံညီလာခံအောင်မြင်ပါစေကြောင်းဆုမွန်တောင်းပေးကြပါရစေ။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲအခမ်းအနားကိုမြန်မာနိုင်ငံတဝန်းစီစီကားကကျင်းပခဲ့ကြပြီးတော့ဒေါအောင်ဆန်းစုကြည်မွေးနေ့အမှတ်တရပြည်သူတွေနဲ့ကျောင်းသားပြည်သူတွေကစုပေါင်းပြီးတစ်ပင်ဆိုင်ပြိုတာတွေပကြီးပြပွဲကြပြရွတ်စုပွဲနဲ့အမျိုးသမီးခေါင်းဆောင်မှုပေါ်ထွက်လာရေးလှုပ်ရှားမှုတွေနဲ့အတူနိုင်ငံရေးအကျဉ်းသားဟောင်းတွေကိုလှူဒါန်းလာတဲ့လုပ်ခဲ့ကြပါတယ်အသေးစိတ်နားဆင်ပါရှင်2016ခုနှစ်ဇွန်လ19ရက်နေ့ဒီကနေ့မှာကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အသီးသီးမှာမွေးနေ့ပွဲတွေကျင်းပကြပါတယ်။ရန်ကုန်မြို့မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ် NLD ဗဟိုရုံးသစ်ဖွင့်ပြီးမွေးနေ့မနက်ခင်းမှာတန်ဃာတော်တွေကိုအဖွဲ့ချုပ်နာယကဦးတည်ဦးဦးဆောင်ပြီးစွန့်ကပ်လှူပါတယ်။အဲဒီနောက်မွေးနေ့အခမ်းအနားကိုအဖွဲ့ချုပ်ရုံးမှကျင်းပပါတယ်။မွေးနေ့အခမ်းအနားဖြစ်မြောက်ရေးဦးဆောင်သူတဦးဖြစ်တဲ့ NLDဒီဘဟုအမျိုးသမီးရေးရကော်မတီအဖွဲ့ကဒေါ်လဲလဲကအခုလိုပြောပြပါဗျ။န
မက9နိုင်ကစပြီးတော့တက္ကသိုလ်ရုံးကအစ်တမှာတရားနေကြတင်ပြီးတော့ဘုန်းကြီး5ပါးကိုစွန့်ကပ်ပါတယ်အရင်ဆုံးနေစပ်ပါတယ်9နိုင်မှာတင်ထားတဲ့တန်ဃာတော်ပါ300ရေတော့ဆရာလေးဒီလောက်ရှိ82ပါးရေပေါ့နော်မြင့်မြတ်ပေါင်းစုံကနေလာပြီးတော့ပို့ပေါင်းပြီးတော့လိုင်းရပါတယ်
NLD ဦးဆောင်တဲ့အရတားအစိုးရတဲ့လက်ထက်မှာပထမဦးဆုံးကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီနေ့မွေးနေ့ကိုနိုင်ငံတော်မှာလွတ်လွတ်လပ်လပ်နဲ့တရားဝင်ကျင်းပနိုင်တာပါ။အရင်စစ်အစိုးရလက်ထက်တုန်းကတော့ဒေါအောင်ဆန်းစုကြည်မွေးနေ့အပါအဝင်နိုင်ငံရဲ့သမိုင်းဝင်နေထူးနေမြတ်အထိမ်းအမှတ်အခမ်းအနားတွေကိုအစိုးရကပိတ်ပင်တားဆီးတာကြောင့်အာဏာပိုင်တွေရဲ့အရေးယူမှုဖမ်းဆီးမှုတွေအောက်ကနေဒီမိုကရေစီအင်အားစုတွေကစ조사လှုပ်ဆောင်ခဲ့ရတာပါ။အခုလိုအစိုးရတဲ့လက်ထက်လွတ်လပ်စွာကျင်းပနိုင်တဲ့အပေါ်ဘူးတလင်းမျိုးကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲမှာကိုတိုင်ကွန်ပြူစကားပြောကြခဲ့တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားသူကြပြဆရာကြီးဦးအမောင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖော်ဆောင်နေတဲ့နိုင်ငံငြိမ်းချမ်းရေးအောင်မြင်ပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်
။ကနေ့ဘုဒ္ဓလင်းမြို့မှာကျင်းပတဲ့ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ကိုတွားတက်ခဲ့ရပါတယ်။ဟောပြောဆွေးနွေးခဲ့ရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ကိုလှုပ်ချင်လွန်းလို့ဆိုပြီးတော့ကမကထပြုတ်ပြီးကြိုးစားဆောင်ရွက်တဲ့ပွဲဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာကျွန်တော်ပြီးခဲ့တဲ့လက်ဆောင်ကတူတူလေးပါခင်ဗျာကျွန်တော်ပြီးခဲ့တဲ့လက်ဆောင်ကအသက်ရှိပါစီအန်ဒရကင်းပါစီဆိုတဲ့လက်ဆောင်ပြီးခဲ့ပါတယ်ခင်ဗျာအခုဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းဟာအလွန်ကောင်းပါတယ်ဒီလုပ်ငန်းကိုကျွန်တော်တို့ကပါရုခေါ်ဖို့အတွက်စောင့်နေကြပါတယ်ငင်းချမ်းရေးလုပ်ငန်းကြီးအောင်မြင်ပါစေလို့ပဲကျွန်တော်တို့ဝိုင်းဝန်းဆုတောင်းပေးပါရခင်ဗျာ
နိုင်ငံရေးအကျဉ်းသူဟောင်းလေးဖြစ်တဲ့ဒေါ်လဲလဲကလည်းဒေါအောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့ပင်လုံးကြီးလာခံကြီးအောင်မြင်ပါစေကြောင်းမွေးနေ့ဆုတောင်းပေးပါတယ
်ဒေါ်အောင်ဆန်းစုကြည်အမတန်မှမျှော်လင့်နေတဲ့တိုင်းရင်းသားညီစီးလုံးညီညွတ်ရေးအတွက်ဒေါ်အောင်ဆန်းစုကြည်အလေးအကျဆုံးဖြစ်တဲ့ဒီထူးခြားတဲ့အကျဉ်းပင်လုံးကြီးလာခံကြီးဟာအောင်မြင်ပြီးအေးချမ်းမြမ်းနဲ့ပြန့်ပနိုင်ပါစေလို့အလေးအရဆုတောင်းပေးပါတယ်
2015အထွေထွေရေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အောင်နိုင်ရေးစီးရုံးလှုပ်ရှားမှုတွေမှာပါဝင်ကူညီခဲ့တဲ့အမှုပညာရှင်တွေကတဦးဖြစ်သူအစိုးရအနက်ကကလည်းဒီကနေ့ကြာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံမွေးနေ့အတွက်အခုလိုတောင်းဆိုပြုပါတယ
်ဘလို့မွေးနေ့ဆုတောင်းပေးခြင်းလဲဆိုတော့အန်ဒီမှာသူပြုံးတဲ့အပြုံးအမြင်ရှိရပြီးတော့သူရည်တဲ့ပုံစံလေးနဲ့အမြင်ရှိရအဲ့လိုမျိုးအပြုံးမျိုးအဲ့လိုမျိုးအရည်မျိုးဒီမွေးနေ့မှာနေစပြီးတော့နောက်ထပ်အနှစ်ပေါင်းများစွာကိုကျော်ဖြတ်နိုင်ပါစေလို့ဆုတောင်းပေးခြင်းပါတယ်ကျမ်းမာရေးအရဆိုရင်တော့ကြားဘူးလားတော့အန်ဒီကအရင်ကျမ်းမာရေးလိုက်စားတယ်ပြီးတော့သူကျမ်းမာရေးသူခန္ဓာကိုယ်အတွက်တော့လည်းသူအမြင်ကယူဆိုင်တယ်ဆိုတော့ကျွန်တော်ကြားဘူးပါတယ်ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့သူယူတနေကျမ်းမာရဲ့လူထက်ကိုပို့ပြီးတော့သူ့ကိုပို့ကျမ်းမာစေခြင်းနဲ့ပေါ့နော
်ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ကိုပြည်နယ်နဲ့တိုင်းအသီးသီးမှာဝန်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးမွေးနေ့အခမ်းအနားကျင်းပသလိုဒီနှစ်အတွက်ထူးထူးခြားခြားအစီအစဉ်ကတော့ရန်ကုန်မန္တလေးစကိုင်းစားတဲ့ပြည်နယ်နဲ့တိုင်းနေမှာတက္ကသိုလ်ဝင်းကျောင်းဝင်းတွေအပါအဝင်အများပြည်သူပိုင်ဥယျာဉ်နေရာတွေမှာစုပေါင်းတစ်ပင်စိုက်ပျိုးပွဲတွေကိုလုပ်ခဲ့ကြပြီးအလူရှင်တွေကတစ်ပင်ပျိုးပင်တွေလှူဒါန်းပြည်သူတွေဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကတစ်ပင်စိုက်ပျိုးခဲ့ကြပါတယ် Dong San Suu Kyi Mui ni atheim ma phit Dr. King Ji Foundation ma alu shin ni ga la yak lu ran ja da lo Dong San Suu Kyi lo amyo thami khaw saung ni paw thaw la sei bo amyo thami ye alou yong swin ni pwe ni ne naingai ye chin tha haung ni kun ni thauk pan yi naingai ye chin tha ri ye mi tha su chaung tha ri ko kun ni pan bo pe ye lu ran da ri naw myo ji ri ne yak kwat chee ywa ri ma le Dong San Suu Kyi Mui ni atheim ma phit lan ni paw ma pi tu ri ga su paw mi zadu di da alu jwe mwe kha ja ba de Dong San Suu Kyi Mui ni atheim ma phit ne Norway naingai ma le Dong San Suu Kyi ban chan Dong San Suu Kyi Yautu ne dikane ma be amat ya phwin lin khe ba de shin.